ကယားပြည်နယ်အတွင်းမှာထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့ကယင်းဒီကာကွယ်ရေးအဖွဲ့တွေဒီကနေ့ညနေပိုင်းဖရူဇိုမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားနေပါတယ်။မနေ့ကဖရူဇိုမြို့နယ်နဲ့ဘော်လခဲမြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကယင်းဒီအမျိုးသားကာကွယ်ရေးတပ်
ကယားပြည်နယ်ဖရူဇိုမြို့နယ်အနောက်ဘက်မှာစင်အားဖြစ်သင်းလာတဲ့မြန်မာစစ်တပ်နဲ့ကယင်းဒီတပ်မတော် KA ကယင်းဒီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ကနေအိုဂူလာ၃ရက်နေ့မှာပြေခတ်တိုက်ခိုက်ခဲ့တယ်လို့ KNDF ကျင်းဒီအက်ကရင်းမြေဒကကွေတက်ကပူပေါ်ရောမှာဟိုမိုင်းဆဲတိုက်ရဲပြီးတော့မလဲနေနေတူတို့ချုပ်ခုတ်တိုက်ခါရဲပေါ့လေအဲတိကမှုချင်းရောစစ်တူလောက်ကြောက်ပေါ့လေသူတို့ချိခိုက်ပူတော့မြန်သွားတော့ဒီမိုင်းဆဲတိုက်ခဲ့တဲ့နေရာမှာပေါ့လေဒါရတော့ပြန်နေစဲဦးချင်တော့သူတို့ရတယ်ပုဂ္ဂလာ၃ရက်နေ့ကဖရူဆူမြို့နယ်နဲ့ပေါ်လခဲမြို့နယ်တွင်တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွ
ါဘူး။သမ္မတပြန်ကြားရေးဌာနကရာရှိသူကိုမေးမြန်းရမှာသူ့အနေနဲ့တိုက်ပွဲချင်းတွေကိုမသိရသေးဘူးလို့ပြောပါတယ်။ကျွန်
တော်ရပါပြောလို့စိတ်ငြိမ်ပြီ။အဲ့ကြောင့်ခင်ဗျားတိတ်မသိသေးဘူး။
မနေ့ကလည်းကြရပြည်နယ်ဆက်ချမ်းပြည်နယ်ဖဲခုံမြို့မြို့တော်ခမမှာကိုဗစ် -19 ကာကွယ်ဆေးထိုးချိန်ဘုံပါကွဲခဲ့လို့ထိခိုက်မှုတွေရှိခဲ့တယ်လို့ GNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်ကိုဗစ် -19 ဆေးဒီကိုပြည်သူလူထုကိုထိုးနာပေးရနေပါလို့မိုးပြေ PDF အဖွဲ့တကဘုံပေါက်ခွဲမှုလုပ်တဲ့ရဲချူနဲ့မိသက်ဦးတော်ချက်ဆုံသွားပေါ့
မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမိုးပြေမြို့လိုက်ကော်တိမောစုစရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးဘေးမောက်ဆန္ဒပြမှုတွင်စစ်တပ်ဘက်ကအကြမ်းဖက်ပြိုခွင်းခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့ဆွဲကန်ပြီးတော့စစ်ကောင်စီတပ်ကိုမေလကဆက်လို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားလာပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုတွေကြောင့်ဒေသခံသသိန်းနီးပါးလောက်ဘေးလွတ်ရာမှာထွက်ပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ။